ဗြိတိန်နိုင်ငံလန်ဒန်မြို့မှာစနေနေ့ကအချမ်းပဲတက်ကတ်မှုတွင်ထိခိုက်သေးဆုံးသူတွေအတွက်တနင်္ဂနွေလုံးမှာဒီကနေ့ညင်သက်ကာရဝပြုခဲ့ကြပြီးရဲတပ်ဖွဲ့ကတော့တက်ကတ်သူတွေကတတိယမြောက်တူရဲ့အမည်ကိုကြေညာခဲ့တယ်လို့အဖမ်းဆီးလည်းရှိခဲ့ပါတယ်တက်ကတ်မှုကျူးလွန်သူတွေကတတိယလူဟာအသက်22နှစ်အရွယ်ယေဆုဇက်ဘာဆိုသူဖြစ်ကြောင်းထောက်လှမ်းရရရှိပြီးယုံကြည်ထားတယ်လို့လန်ဒန်ရဲတပ်ဖွဲ့ကပြောဆိုလိုက်တာပါလန်ဒန်ရှေ့ပိုင်းမှာနေထိုင်ခဲ့သူမော်ရိုကိုနယ်ပွားအီတလီနိုင်ငံသားတူဖြစ်ယူဆထားပြီးရဲတပ်ဖွဲ့ဓမ္မဘုံပရိရှတ်ထောင်လိုင်း MI5 ကစောင့်ကြည့်နေသူတူတော့မဟုတ်ဘူးလို့လည်းဆိုပါတယ်တက္ကသိုလ်မှာပါဝင်သူနောက်နှူးကတော့ဗြိတိန်နိုင်ငံသားတွေဖြစ်ကြတဲ့အသက်29နှစ်အရွယ်ကူရန်ရှာဇတ်ဘတ်ဆိုသူနဲ့အသက်30အရွယ်ရစ်ချက်ရီယွန်ဆိုသူဖြစ်ကြောင်းရဲတပ်ဖွဲ့ကမနေ့တုန်းကပဲကြေညာထားတာပါဘတ်ဆိုသူရဲ့အကြောင်းကတော့အာဏာပိုင်တွေအရင်ကတည်းကသိထားပေမဲ့စိုးရင်ရလာအောင်အန်ဒီရရှိသူတူဖြစ်သတ်မှတ်မထားကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်အခုနောက်ဆုံးကြုံရတဲ့တက္ကသိုလ်မှုကိုစီစဉ်နေကြောင်းကျူတင်ထောင်လန့်သိရှိမှထားခဲ့တဲ့အကြောင်းနဲ့စုံစမ်းဖော်ထုတ်နိုင်မှုဦးစားပေးဆောင်နေကြောင်းလည်းရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီကနေ့မှာပဲအချမ်းဖက်ဝါဒတမျက်တက်ဖြစ်ပြီးရဲတပ်ဖွဲ့ဝင်တွေကဘတ်ကင်းအရက်မှာအသက်29နှစ်အရွယ်အမျိုးသားတူကိုဖမ်းဆီးခဲ့ပေမဲ့လူ9ယောက်တည်ဆုံးပြီး50ကျော်တန်ရတဲ့အချမ်းဖက်မှုနဲ့ဘလို့ဆက်နွယ်နေတယ်ဆိုတော့မပြောခဲ့ပါဘူးတက္ကသိုလ်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေအတွင်းအစိုးရမှအာဏာပိုင်တွေကလူ10ယောက်ကိုဖမ်းဆီးခဲ့ပေမဲ့အားလုံးကိုတစုံတရာအရေးမြူပဲပြန်လွတ်ပေးလိုက်တဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားပါတယ်တက္ကသိုလ်မှုတွင်းထိခိုက်တည်ဆုံးသူတွေကဘယ်သူပဲဝါဖြစ်ကြောင်းသိနိုင်မှုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတဲ့အကြောင်းပြည်ထောင်စုကြီးချုပ်ထရီဆာမေကပြောဆိုထားပေမဲ့ဒီထဲမှာနိုင်ငံသားတွေပါဝင်နေကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်